ပြီးခဲ့တဲ့နှစ်နဲ့ရှင်ရင်ဒီနှစ်2018ခုနှစ်ပထမ6လအတွင်းမြောက်ကိုရီးယားနဲ့ကုန်သွယ်မှုမှာတိုးတက်မှုတွေရှိခဲ့ကြောင်းတရုတ်နိုင်ငံကပြောဆိုပါတယ်။နိုင်ငံတကာကဝိုင်းပယ်ခံထားတဲ့မြောက်ကိုရီးယားနဲ့ကုန်သွယ်မှုမှာ2018ဇန်နဝါရီလကနေဇွန်လအထိတန်ပေါင်း2500ရှိခဲ့ပြီး 10.5 ခန့်နှုန်းထိတိုးလာခဲ့သလိုတင်ပို့ကုန်ပမာဏဟာလည်း 29.1 ခန့်နှုန်းတိုးခဲ့တဲ့အကြောင်းတရုတ်နိုင်ငံအကောက်ခွန်ဌာနကဒီကနေ့ပဲထုတ်ပြန်ကြေညာပါတယ်။နောက်ဆုံးထွက်ပေါ်လာတဲ့ကိန်းခဏန်းတွေကြောင့်မြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့မစ်ဆိုင်းတုံဆန်းသတ်မှုတွေကိုထိန်းချုပ်ဖို့အဓိကမဟာမိတ်ဖြစ်တဲ့တရုတ်နိုင်ငံပေါ်ဖိအားပေးမှုတွေပိုတိုးလာမယ့်အလားအလာတွေရှိပါတယ်။တရုတ်နိုင်ငံဟာမြောက်ကိုရီးယားနဲ့ကုန်သွယ်မှုမှာဒီနှစ်3လပတ်အတွင်း40ရာခိုင်နှုန်းလောက်တိုးလာတယ်ဆိုပြီးအမေရိကန်သမ္မတဒေါ်နယ်ထရန့်ကပြီးခဲ့တဲ့သတင်းပတ်ထဲမှာပဲ Twitter လူမှုကွန်ရက်ကနေဝေဖန်ခဲ့ပါတယ်ရှင်။